အာဖဂန်နစ္စတန်နိုင်ငံမှာတော့လွန်ခဲ့တဲ့ဆယ်နှစ်နှစ်ကတာလီဘန်တွေဖောက်ခွဲဖျက်ဆီးခဲ့တဲ့တိုင်းပြည်ရဲ့နာမည်ကြီးဗုဒ္ဓယုတ်ထုကိုသုံးပတ်မြင့်ပုံရိပ်အဖြစ်ပြန်လည်တွေ့မြင်နေပါပြီ။အာဖဂန်လယ်ပိုင်းဘမီယန်တောင်ကြားမှာတည်ရှိတဲ့နာမည်ကြီးဗုဒ္ဓယုတ်ထုကိုတာလီဘန်တွေက2001ခုနှစ်ကဖျက်ဆီးလိုက်ခြင်းကိုအမှန်ရစေတဲ့အခမ်းအနားမှာပြသခဲ့တာဖြစ်ပါတယ်။ဒီလိုဖြစ်ပျက်ခဲ့တဲ့ဆိုးရွားတဲ့ရာဇဝတ်မှုကိုကျွန်တော်တို့မမေ့စေချင်လို့ဒီပွဲကိုလိုရတာဖြစ်ကြောင်းဗုဒ္ဓနဲ့တညတာပွဲမှာစီစဉ်သူတူဖြစ်တဲ့ဇာဟာရာဟူစနီကပြောပါတယ်။တာလီဘန်တွေကသူတို့ရဲ့တူတောင်းတဲ့ကာလတွေအတွင်းရာဇုနည်းနဲ့ချီတဲ့ရုပ်ထုတွေကိုဖောက်ခွဲဖျက်ဆီးခဲ့တာမို့နိုင်ငံတကာရဲ့ပြင်းထန်တဲ့ဝေဖန်မှုကိုခံခဲ့ရပါတယ်။အသက်29နှစ်အရွယ်လယ်သမားတူဖြစ်တဲ့ဂူလမ်ဆက်ကီကတော့အခုလိုပြောပါတယ်
။ချက်ခါဒါမန်ဒေတာရောမဒေဗဒါချက်ခါဒါမာဒမဇီမဆလမ်မြန်မာတူရစ်မြန်မာဒါသမမကိစ္စရော
ဒီဗုဒ္ဓရုပ်ထုတွေဟာလူတွေအတွက်ဝင်ငွေအရင်းမြစ်တစ်ခုဖြစ်ပါတယ
်။
ကမ္ဘာလုံးကဖြီးသွားတွေလာကြတာပါ။ဟိုတယ်တွေဈေးဆိုင်တွေတည်ပို့ဆောင်ရေးတွေအားလုံးဗုဒ္ဓစီကအချိုးမြတ်တွေရကြပါတယ်။ဗမာန်ဒေသရဲ့သမိုင်းဝင်အဆောက်အဦတွေဖျက်ဆီးခံရရတယ်လို့ဒီကဘာလုံးကသိသွားတော့ခီးသွွားဦးရေရောချသွားပါတယ်